မင်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှစ်ခွန်းဆက်လိုက်ပါတယ်ကျွန်တော်အကျော်ဆုံးဝင်ပါ
ကျွန်တော်ကတော့ထပ်အကာပါ
အခုပေးစာကတော့ရန်ကုန်တိုင်းဒေသကြီးအတွင်းကပေးစာတစ်ဆောင်ပဲဖြစ်ပါတယ်ကိုညီဆိုတဲ့အကောင့်ကနေပေးပို့လိုက်တာပါရန်ကုန်တိုင်းဒေသကြီးမြောက်ကုန်းမြို့နယ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့တာဝန်ရှိသူတွေကူညီပါအောင်ဆိုပြီးစာထဲမှာရေးသားထားပါတယ်သူတို့မြောက်ကုန်းမှာရှိတဲ့လမ်းတွေဟာတော်တော်အခြေအနေဆိုးဝါးနေပါတယ်တချို့ကြီးမားတဲ့ဂျိုင်းွက်တွေရှိပြီးတချို့ကွန်ကရစ်လမ်းတွေဟာဆိုလဲပျက်စီးကျိုးပဲ့နေပါတယ်အဲ့လိုကျိုးပဲ့နေတဲ့အတွက်ရင်တစည်းနဲ့တစည်းတင်းရှောင်ရမှာအလွန်အန္တရာယ်ကြီးမားနေပါတယ်ကွန်ကရစ်မခင်းရသေးတဲ့ရက်ွက်တစ်ရက်ွက်နဲ့တစ်ရက်ွက်ဆက်သွဲထားတဲ့လမ်းတွေဟာလဲတော်တော်ဆိုးဝါးနေပါတယ်အဲ့လိုလမ်းတွေကိုအခုလိုပွင့်လင်းရသည်မှာပြုပြင်မှသာလာမဲ့မိုးကျရင်အဆင်ပြေမှာဖြစ်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေလိုအပ်တယ်လို့ဆောင်ရွက်ပေးဖို့မေတ္တာရက်ခံတင်များခြင်းဖြစ်ပါတယ်ရက်ွက်သူရက်ွက်သားအနေနဲ့လဲအဆိုးရနဲ့အတူလမ်းပြုပြင်ဆောင်ရွက်တဲ့အခါမှာလိုအပ်တဲ့အကူအညီတွေကိုပူပေါင်းပါဝင်ဆောင်ရွက်ပေးမယ်လို့လည်းရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
အခုတစားကတော့မကွေးတိုင်းကပေးပို့လာတဲ့စာပဲဖြစ်ပါတယ်သူတို့မြို့နယ်မှာဖြစ်ပေါ်နေတဲ့လက်စစ်မီတာကိစ္စကိုပြောချင်လို့ပါတယ်ဆိုပြီးအဲ့ဒီပေးစာကဏ္ဍကို Facebook ကနေဆက်သွယ်ရတာဖြစ်ပါတယ်ခင်ဗျာမကွေးတိုင်းနှမောင်းမြို့နယ်လေးအိမ်ကျေးရွာမှာလက်စစ်ရုံးကလက်စစ်30ကမီတာကမှားဝင်ကောက်ခံနေပါတယ်မီတာမဖတ်တဲ့သူတွေလာရောက်ဖတ်နေတဲ့အပြင်ကိုအဲ့ဒီမီတာဖတ်တဲ့သူတွေအတွက်ကိုလည်းတော့အချက်ထပ်မံပေးနေရပါတယ်တဲ့သက်ဆိုင်ရာမှာအသိရှိအရေးယူပေးပါလို့ဆိုပြီးအဲ့ဖြစ်ကိုပြီးပို့လာတာဖြစ်ပါတယ
်မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင်ဖြစ်စေဘာမီအက် rfa.org email ကတဆင်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုတစ်ဆောင်ကတော့ကိုမိုးတူဆိုတဲ့ Facebook account ကနေ RFA ပေးစာကဏ္ဍကိုပေးပို့လာတာပါအစိုးရကိုအကူအညီတောင်းခံတာဖြစ်တယ်လို့အကြံဉာဏ်ပေးတာလည်းဖြစ်ပါတယ်တဲ့မြန်မာနိုင်ငံရဲ့ရှင်သွားရှင်လာများတဲ့အဝေးပြေးလမ်းတွေမှာလမ်းမီးတွေထိန်းသိမ်းအောင်ဆောင်ရွက်ပေးစီလိုတဲ့အတွက်ပါတဲ့။ဘာဖြစ်လို့လဲဆိုတော့ဥပမာရန်ကုန်ပြည်လမ်း၊ရန်ကုန်မန္တလေးလမ်းဟောင်း၊ရန်ကုန်ပဲခူးလမ်းတွေတွားတဲ့အခါကားလမ်းဘေးမှာရှိတဲ့ကျေးရွာတွေမြို့တွေကိုဖျက်တဲ့အခါမှောင်မဲနေတဲ့အတွက်အလွန်အန္တရာယ်များပြီးမလိုအပ်တဲ့ရင်တိုက်မှုတွေဖြစ်ပေါ်နေလို့ပါ။အဲ့လိုဖျက်တမ်းတွားတဲ့အခါမှာတခါတလေလမ်းဘေးမှာရပ်ထားတဲ့ကားတွေဘီးမရှိပဲတွားနေတဲ့ထရေလာကြီးတွေစပိန်တွေနောက်မီးမပါတဲ့ဆိုင်ကယ်တွေဟာညဘက်မှာအဝေးကမမြင်ပဲအနီးကပ်မှသာတွေ့ရတာခဏခဏကြုံနေရပြီးလမ်းမီးတွေသာထိန်းနေရင်မလိုလားအပ်တဲ့ရင်တိုက်မှုတွေလည်းကင်းဝေးပြီးပောင်ရိပ်ခိုပြီးလှုပ်ရှားတဲ့သခိုးတွေရန်ကလည်းကာကွယ်ရာရောက်မှဖြစ်တဲ့အတွက်လမ်းမီးတွေကိုစီမံချက်ချပြီးအစိုးရနဲ့ပြည်သူပူးပေါင်းဆောင်ရွက်ဖို့တက်ဆိုင်ရာမြို့နယ်စီပင်မြို့နယ်အမတ်တွေလက်စစ်ဌာနကိုပြည်သူတယောက်အနေနဲ့လိုအပ်မဲ့ထင်တာကိုထောက်ပြအကူအညီတောင်းခံရတာဖြစ်တယ်လို့စာထဲမှာရေးသားထားပါတယ်ခင်ဗျာ
နောက်တဲ့စာတစ်စောင်ကတော့ RFA ပေးစာကဏ္ဍကနေအခုပေးစာကိုဖော်ပြဖြစ်အောင်ဖော်ပြပေးစီချင်ပါတယ်တဲ့စာပေးပို့လာသူကတော့ကိုပွားကြီးဆိုတဲ့ Facebook account ကနေ RFA ကိုပေးပို့လာတာဖြစ်ပါတယ်သူနေတဲ့ရုပ်ကွက်ကိုတော့အတိအကျမပြောတော့ပါဘူးတဲ့ဘာဖြစ်လို့လဲဆိုတော့သူပြောမဲ့အကြောင်းအရာကရန်ကုန်တိုင်းအတွင်းမှာရှိတဲ့မြို့နယ်တွေလမ်းတွေမှာနေထိုင်တဲ့သူတွေကြုံတွေ့နေရတဲ့ကိစ္စဖြစ်နေလို့ပါတဲ့လူတိုင်းနှိပါခံစားနေရတဲ့ကိစ္စလည်းဖြစ်နေပါတယ်တဲ့သူပြောလဲပြောချင်ပါတယ်ပြောမှလည်းကြောက်နေပါတယ်တဲ့သူပြောချင်တဲ့အကြောင်းကခွေးကိစ္စပါတဲ့ဘလို့ခွေးကိစ္စလဲဆိုရင်လမ်းမေးနေလမ်းမေးစားပတ်ရှင်မရှိတဲ့ခွေးတွေအကြောင်းပါလေခင်ဗျအဲ့ဒီလမ်းမေးခွေးလေးခွင်းလေးတွေကြောင့်ဆေးနှုတ်ရှက်များစွာဖြစ်နေရပါတယ်တဲ့ညဘက်အလုတ်သွားအလုတ်ပြန်မှာလမ်းနဲ့လမ်းလျှောက်ပြန်ရင်အနောက်မှာခွေးလိုက်လာရင်ရင်တထိတ်ထိတ်နဲ့ဖြစ်ပြီးအရှိမခွေးုံတွေ့ရင်လဲကြောက်လန့်နေရပါတယ်တဲ့တခါလဲအကိုက်ခံဘူးပါတယ်တဲ့ကိုက်တဲ့အချိန်ကျပတ်ရှင်ဘယ်သူမှမသိပေမဲ့ခဲနဲ့ထူးတဲ့ခါကျတော့ခွေးခဲနဲ့ထူးရမလားဆိုပြီးပြဿနာဖြစ်ရပါတယ်တဲ့ပုံမလင်းလင်းပြောရရင်စီပင်ကခွေးလေးနှင်းနေနေရကိုအပြည့်အဝထောက်ခံပါတယ်တဲ့အဲ့ဒီလိုမြန်မာဆဆလှုပ်ဆောင်မှာရက်ွက်အတွင်းကခွေးလေးခွေးလင်းကြောက်ပြီးအိမ်ပြန်နေရတဲ့ဘုရားကင်းဝေးမှာဖြစ်လို့ပါတယ်ခင်ဗျအခုလိုပြောတဲ့အတွက်ခွေးချစ်သူများကိုလည်းကြောက်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-666-4331 399-006-4326ရို့ဖြစ်ပါတယ်
မဲနော်တမနာကြီးနဲ့တာဝန်ရှိတဲ့လူကြီးမျိုးတွေကူညီကြပါအောင်ဆိုပြီးစာတစောင် RFA ပေးစာကဏ္ဍကိုရောက်ရှိလာပါတယ်။အောင်ဆိုတဲ့ Facebook account ကနေပေးပို့လာတာဖြစ်ပါတယ်။မဲနော်တမနာကြီးနဲ့သက်ဆိုင်ရာတာဝန်ရှိသူတွေသိအောင်စာဝတ်နိုင်အောင်ဘေးကနေပြောအောင်မသိလို့ RFA ပေးစာကဏ္ဍကနေတဆင့်တော့ကြရတာဖြစ်ပြီးအမားတစုံတရာပိုင်းခွင့်လွတ်စေလိုပါတယ်။သူပြောချင်တဲ့အကြောင်းအရာကတော့တပေါင်းနဲ့ငွေဆက်ကူကိစ္စပါ။အခုဆိုရင်ပြည်သူတွေတော်တော်များများအနေနဲ့ထိတ်လန့်နေရပါတယ်တဲ့။သူတို့လိုတာမန်လက်လွတ်လက်စားအနေနဲ့တပေါင်းနဲ့ဆိုတာအတူလားအစ်လားမသိရတယ်လို့ကြတဲ့ပတ်စံရှိတဲ့ပတ်စံကိုတုံးရတဲ့အတွက်လက်ထဲပတ်စံတပေါင်းနဲ့ရောက်လာရင်တုံးရမှလည်းကြောက်မတုံးလို့ကလည်းမဖြစ်နဲ့သိုးတိတ်ဖြစ်နေပြီး အခုကြားရတဲ့သတင်းတွေအရလည်းသူတို့လိုမဖြစ်မနေရှိရပတ်စံတုံးရတဲ့သူတွေပဲအဖမ်းခံရတာတွေပဲကြားမိနေတာတွေတကယ်အတူတူတဲ့သူတွေကြတော့မိတာမကြားရတာတွေဖြစ်နေတဲ့အတွက်နိုင်ငံတော်တမန်ကြီးအနေနဲ့အခုပြည်သူတွေအထိတ်အလန့်ဖြစ်နေတာကိုကြားပါစေသိပါစေမြင်ပါစေကြားတဲ့အတိုင်းလဲမြင်တဲ့အတိုင်းလဲသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တိုင်ပင်ပြီးအမြန်ဆုံးဖြေရှင်းနိုင်ဖို့ခန့်စားနေရတာတွေကို RFA ကတစင်ပြောကြားရတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်မှလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ